စီးရီးယားဆွေးရလိုလာတဲ့တပ်ဖွဲ့တွေအနေနဲ့မဟာပြူဟာအရရေးပါတဲ့အလပ်ပုံမျိုးကိုဝိုင်းထားနိုင်ရင်လူ3သိန်းလောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီရနိုင်တော့မှာမဟုတ်ဘူးလို့ကုလသမဂ္ဂကဒီကနေ့သတိပေးလိုက်ပါတယ်အလပိုမျိုးနဲ့တူရကီနယ်စပ်နားကဘပ်အယ်ဆလမ်အရက်ကိုဆက်သွဲထားတဲ့သဘုံတွေရဲ့ထောက်ပံ့ရေးလမ်းကြောင်းကိုအဲ့ဒီတပ်ဖွဲ့တွေကဖျက်တောက်ထားပြီးဖြစ်တယ်လို့လဲကုလသမဂ္ဂကဆိုပါတယ်တကယ်လို့သာမျိုးကိုသိမ်းပိုက်လိုက်ရင်တော့အလပိုကနေနောက်ထပ်အရက်သားသသိန်းကနေသသိန်းခွဲလောက်အထိထွက်ပြေးရပွဲရှိနေပါတယ်အလပိုကနေတူရကီနယ်စပ်နားကအဇက်စ်ကိုထွက်ပြေးလာတဲ့ဒုက္ခသည်2,000အတွက်အစားအစာတွေအရေးပေါ်လိုအပ်နေတယ်လို့လဲကမ္ဘာအစားအနရိတ်ကအဖွဲ့ကြီးကဒီကနေ့ပြောဆိုပါတယ်စီးရီးယားနိုင်ငံဆိုင်ရာကမ္ဘာစားနပ်ရိက္ခာအဖွဲ့အကြီးအကဲဂျက်ကော့ဖ်ကန်ဒါအလက်ပိုကအခြေအနေဟာထိလွယ်ရှလွယ်ဖြစ်တယ်လို့ပြောပါရယ်လွန်ခဲ့တဲ့သတင်းပတ်အတွင်းသမရဘရှာအင်အားဆက်အစိုးရကို9နှစ်ကြာတိုက်ခိုက်နေတဲ့သဘုံတွေကိုနှိမ်နှင်းဖို့အစိုးရလိုလားတဲ့တပ်တွေဟာအလက်ပိုကိုတိုက်ခိုက်ခဲ့ပါရယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာရုရှားစစ်တပ်တွေဟာအဆက်မပြတ်ဘုံးကျဲတိုက်ခိုက်နေရတဲ့ကြောင်းအမေရိကန်ကြောတော်နောက်ခံပေးထားတဲ့သဘုံတွေနဲ့တခြားသဘုံအဖွဲ့ဝင်တွေဟာဥမင်လိုင်ကောင်းတွေထဲမှာအကာအကွယ်ယူနေထိုင်နေကြပါရယ်တယ်လို့အခြေအနေအောက်မှာသဘုံတွေဟာစိတ်သက်ပိုင်းဆိုင်ရာကျဆင်းနေတယ်လို့သဘုံဖွဲ့ဝင်တဦးက BOE ကိုပြောဆိုပြီးအာဆက်ကိုစန့်ကျင်တဲ့သဘုံတွေကြားအနောက်နိုင်ငံတွေအနေနဲ့သူတို့ကိုလိလိရှုထားတယ်ဆိုပြီးတော့လည်းရှုမြင်နေကြပါရခင်ဗျာ